ပြည်ထောင်စုမြန်မာနိုင်ငံတော်သမ္မတရုံး Facebook စာမျက်နှာမှာအေယာဝတီတိုင်းဝင်ကြီးချုပ်မန်းကျော်ညီကိုမိမိရဲ့ဆန္ဒအလျောက်ရာထူးကနေနှုတ်ထွက်ခွင့်ပြုကြောင်းနိုင်ငံတော်သမ္မတဦးထင်ကျော်ရဲ့နာမည်နဲ့အမိတ်အမှတ် 1218ကိုထုတ်ပြန်ထားတာတွေ့ရပါတယ်။အလားတူစွာပဲအေယာဝတီတိုင်းဒေသကြီးအစိုးရအဖွဲ့စိုက်ပျိုးရေးမွေးမြူရေးတန်ဇာတနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကဝန်ကြီးဦးပါဟင်းကိုလည်း သူ့ရဲ့သဘောဆန္ဒအလျောက်တိုင်းဒေသကြီးဝန်ကြီးရာထူးကနေနှုတ်ထွက်ခွင့်ပြုလိုက်တဲ့အကြောင်းအမိတ်အမှတ်1/2018နဲ့ကြေညာချက်ထုတ်ပြန်ထားတာကိုတွေ့ရပါတယ်ရှင်။ အခုလို လက်ရှိ NLD အရသာအစိုးရအုပ်ချုပ်တဲ့နှစ်နှစ်တာကာလအတွင်းအေရီတိုင်းဝန်ကြီးချုပ်မန်းကျော်နီအပါအဝင် အရင်မွန်ပြည်နယ်ဝန်ကြီးချုပ်ဟောင်းဦးမင်းမင်းဦးတို့ရာထူးတာဝန်ကနေနှုတ်ထွက်စာတင်တာကိုသမ္မတကခွင့်ပြုခဲ့တယ်လို့စိုက်ပျိုးရေးဒုတိယဝန်ကြီးကိစ္စမှာတော့သမ္မတအမိန့်နဲ့တာဝန်ကရက်စဲခဲ့တာဖြစ်ပါတယ်။ဒီဖြစ်စဉ်တွေမှာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီသမ္မတကအစိုးရဖွဲ့ဝင်ဝန်ကြီးအပြောင်းလဲတွေကိုဆောင်ရွက်တာဖြစ်ပေမဲ့လည်း
NLD ဟာလက်ရှိအာဏာရပါတီဖြစ်တဲ့အတွက်ပါတီရဲ့စည်းကမ်းထိန်းသိမ်းရေးနဲ့စုံစမ်းစစ်ဆေးမှုအစဉ်ခံစားရီနဲ့တော့ဆက်ဆက်နိုင်တယ်လို့မြမအရေးလေးလာသူဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ်။ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအရနှုတ်ထွက်တာကိုခွင့်ပြုတာပဲဖြစ်ဖြစ်တာဝန်ကရက်စဲတာကိုပဲဖြစ်ဖြစ်ဆောင်ရွက်နိုင်တာဟာနိုင်ငံတော်သမ္မတပဲဖြစ်ပါတယ်။ဒီမွန်ပြည်နယ် န်းစစ်ဆေးတာတွေမင်းများလာတွေလောက်ခဲ့တာကိုတွေ့ရပါတယ်ပါတီစီကန်ထင်းသီးကော်မတီရဲ့အစီရင်ခံစာအပေါ်မှာထင်ဟမှုရှိတယ်လို့ပြောလို့ရပါတယ်ဒါမဲ့ချက်ပိုင်းမှာဖြစ်ဖို့လားလားများနေတဲ့ဝန်ကြီးချုပ်တဦးအပါဝင်ပေါ့လေဒီပြည်နယ်နဲ့တိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးတွေနှုတ်ထွက်ခွင့်ပြုမဲ့ကိစ္စနဲ့ပတ်သက်ရင်လည်းမျိုးရဒီမိုကရေစီအဖွဲ့ချုပ်ပါတီစီကန်ထင်းသီးကော်မတီအစီရင်ခံစာရေးတော့သူရဲ့စုံစမ်းစစ်ဆေးမှုတွေရဲ့ဆက်ဆက်တဲ့ဟိုဖြစ်စဉ်တွေလည်းပဲပါဝင်မယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်။ဒေါက်တာဆန်းစုကြည်အပါအဝင် NLD ပါတီခေါင်းဆောင်ပိုင်းဟာရွေးကောက်ပွဲမဲဆယ်စည်းရုံးရေးကာလပြောကြားခဲ့တဲ့အတိုင်းလွှတ်တော်အမတ်တွေအစိုးရအဖွဲ့ဝင်တွေကတိုင်ကြားမှုတွေနဲ့ပတ်သက်လို့လက်တွေ့စုံစမ်းအရေးယူရမှာတော့တိတိယောက်ယောက်ဖြစ်အောင်ဆောင်ရွက်ဖို့လိုအပ်နေသေးကြောင်းဒေါက်တာရံမျိုးသိန်းကထောက်ပြပါတယ်
။အစိုးရဖွဲ့ပြီးနောက်ပိုင်းမှာပေါ့လေအစိုးရအဖွဲ့ဝင်တွေပါတီရဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ပတ်သက်ပြီးတော့ဟိုတိုင်ကြားမှုတွေကိုအလေးထားပြီးတော့ဆောင်ရွက်လာတာတွေ့ရပါတယ်။ဒီနေ့အပြင်ပြောရင်တော့ပါတီရဲ့စီကံထင်းသိမ်းရေးကော်မတီကိုပို့ပြီးတော့ကြည်ကြဲပြတ်ပြတ်အလုံးလုံးနိုင်အောင်လုပ်လာတာတွေ့ရပါတယ်။ဒါပေမဲ့ကျွန်တော်လေ့လာမိသလောက်တော့ပါတီစီကံထင်းသိမ်းရေးကော်မတီဟာဝင်နဲ့အားနဲ့မမျှတဲ့အနေအထားမျိုးဖြစ်နေတယ်လို့မြင်ပါတယ်။အဲ့တော့တိုင်ကြားစာတွေကအများများတယ်။သို့တော်လည်းပဲအဲ့ဒီတိုင်ကြားစာတွေကိုတော့စုံစမ်းစစ်ဆေးပြီးတော့ဆုံးဖြတ်နိုင်မဲ့လူပုဂ္ဂိုလ်ပါဝင်မှုအပိုင်းမှာအားနည်းနေတာကိုတွေ့ရပါတယ်။အရေးယူမယ်လို့ပြောနေတဲ့လူတွေကိုဘယ်လိုပုံစံမျိုးအရေးယူတယ်ဘယ်လိုသတိပေးတယ်ဒါနဲ့ပတ်သက်ပြီးတော့ဒီအများပြည်သူကိုထုတ်ပြန်တာမျိုးတော့မတွေ့ရပါဘူ
း။လာမယ့်ရက်ပိုင်းအတွင်းဒီနှုတ်ထွက်စာတင်မဲ့တိုင်းဒေသကြီးနဲ့ပြည်နယ်ဝင်ကြီးတချို့ရဲ့နာမည်တွေထဲမှာတော့မကွေးတိုင်းဒေသကြီးအစိုးရအဖွဲ့ကလူမှုရေးဝင်ကြီးဦးနေမျိုးကျော်လည်းစန္ဒအလျောက်နှုတ်ထွက်စာတင်ဖို့ရှိကြောင်းသတင်းတွေထွက်နေပါတယ်။ဒီတော့တွင် NLD လွှတ်တော်ကိုယ်စားလှယ်တိုင်ကြားစာဌာနကနေလက်ခံရရှိတဲ့တိုင်ကြားစာတွေအရ NLD လွှတ်တော်ကိုယ်စားလှယ်30နီးပါးမှာအရေးယူတဲ့အနေအထားတွေကိုတွေ့ရှိရတဲ့အတွက်အရေးယူပေးဖို့ဗဟုအလုံးမှုဆောင်အဖွဲ့ကိုတင်ပြထားကြောင်းတိုင်ကြားစာဌာနအဖွဲ့ခေါင်းဆောင်ဒေါက်တာမျိုးညွန့်ကဇန်နဝါရီလ4ရက်နေ့လွတ်လပ်ရေးနေ့အခမ်းအနားပြီးသတင်းထုတ်တွေကိုပြောကြားခဲ့ပါတယ်။အဲ့ဒီလွှတ်တော်အမတ်အများစုဟာပါတီစည်းကမ်းကိုလိုက်နာခြင်းမရှိတာအများပြည်သူနဲ့ဆက်ဆံရမှာမောက်မာတာစတာတွေနဲ့ပတ်သက်နေတယ်လို့သူကပြောသားပါတယ်ရှင်။